Bangladesh နိုင်ငံရောက်နေတဲ့မြန်မာနိုင်ငံက Rohingya ဒုက္ခသည်တွေဟာသူတို့ဒီအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ကိုကျင်းပပြီးတော့မြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။ Bangladesh နိုင်ငံ Cox Bazar KI တွင်းမှာရှိတဲ့ Kutub Lao ဒုက္ခသည်စခန်းရဲ့ကိုယ်ပြန်မှာဒုက္ခသည်တွေစုဝေးပြီးတော့မျှော်လင့်ချက်ဟာအိမ်ပြန်ဖို့ဖြစ်တဲ့ Rohingya တွေဟာမြန်မာနိုင်ငံသားတွေဖြစ်တဲ့ဆိုတဲ့စိုင်းပုတ်တွေကိုကန်ပြီးမိုးရီထဲမှာ Rohingya တွေမျိုးသုံးတတ်ဖြတ်ခံမှုနေ့ဖြစ်နေဆန္ဒပြကြပါတယ်။လွန်ခဲ့တဲ့ခုနှစ်နှစ်2019ခုနှစ်ဩဂတ်လမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်သင်္ကန်းရှိတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးခဲ့ကြရတာပါမြန်မာလူမျိုးစခန်းတွေကိုမွတ်စလင်ဆွေရအုပ်စုကတိုက်ခိုက်ခဲ့တဲ့နောက်ဒေသတစ်ခုလုံးကိုမြန်မာစစ်တပ်ကစစ်ဆင်ရေးဆင်နွှဲရမှာရ ेंजर ဒုက္ခသည်တွေဥယျာဉ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်တချင်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာပြဆူရကြီးကဲပမုခဒေါက်တာမူဟာမက်ယူနက်စ်အနေနဲ့ရ ेंजर ဒုက္ခသည်တွေကိုဆက်လက်အကူအညီပေးသွားမယ်ဆိုတဲ့ပိုင်းဖြတ်ထားမှုကိုကြိုဆိုတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်ရ ेंजर ဒုက္ခသည်တွေတဖြည်းဖြည်းနဲ့တိတ်ခါရှိရှိဘေးကင်းရေးနေရပြန်နိုင်ဖို့ကူညီကြဖို့နဲ့ဒုက္ခသည်တွေအတွက်ရမုံငွေချေးထောက်ပံ့မှုတွေပေးကြဖို့ဆိုပြီးတော့ဒေါက်တာယူနက်စ်ကနိုင်ငံတကာကိုတိုက်တွန်းတောင်းဆိုတဲ့အပေါ်ထပ်လောင်းတောင်းဆိုပါတယ်လို့လည်းကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ